ဆာဝဒီအာရေဗျနိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့တချမ်းဖက်သမားတွေတမယိုးချဘာသာရေးတင်ကြားမှုတွေကိုအသုံးချပြီးဘယင်းစနစ်ကိုထိရောက်အောင်လုပ်နေသူတွေရဲ့ချင်းချောက်မှုတွေတနေ့တခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်။ဒီသတင်းပတ်ထဲမှာပဲ IS စစ်တပ်တွေနဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း၁၈ဦးကိုဖမ်းဆီးခဲ့တယ်လို့ Sorry လုံခြုံရေးတပ်တွေကပြောပါတယ်။ဒီတန်းရရှိသူတွေဟာ Sorry Arabia နိုင်ငံတဲကစီးပွားရေးနဲ့လုံခြုံရေးဆိုင်ရာတွေကိုပိတ်မထားတဲ့တိုက်ခတ်မှုကြီး၄ခုကိုလှုပ်ဆောင်မှုအတွက်စီစဉ်နေကြောင်းသတင်းရခဲ့တယ်လို့ Sorry အစိုးရဘိုင်း Sorry Press Agency ကပြောပါတယ်။ Sorry Arabia နိုင်ငံကို IS စစ်တပ်တွေကစစ်ကြေညာခဲ့တဲ့2014ခုနှစ်ကစပြီး IS တွေနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးအဖမ်းခံရသူကညာနဲ့ချီပြီးရှိနေပါတယ်။ IS တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေဟာလုံခြုံရေးတပ်သားတွေနဲ့ Shia Bali အများပြားကိုပိတ်မထားပြီးလူသေဆုံးခဲ့တဲ့ပစ်ခတ်မှုတွေဘုံဖောက်ခွဲမှုအများပြားကိုလှုပ်ဆောင်ခဲ့တယ်လို့ Sorry တာဝန်ရှိသူတွေကပြောပါတယ်။ American Bureau ထောက်လှမ်းရေး CIA က Director John Brennan ကလည်း IS စစ်တွေးကြော်တွေဟာဥရောပနဲ့ American မှာသာမက Sorry Arabia နိုင်ငံထဲမှာလည်းအကြီးကျယ်ချင်းချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့မကြသေးခင်ကပဲပြောကြားခဲ့တာပါ။